ရခိုင်ပြည်နယ်အတွင်းစစ်တွေမြို့ကရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှုနေအပါအဝင်နေရာ3ခုမှာပြီးခဲ့တဲ့ရက်ကဘုံပေါက်ကွဲမှုနဲ့ဆက်ဆက်နေတယ်လို့တန်တရားရှိသူနောက်ထပ်3ဦးကိုခေါ်ယူစစ်ဆေးနေပါတယ်။ဒါကြောင့်ပေါက်ကွဲမှုနဲ့ပတ်သက်လို့ခေါ်ယူစစ်ဆေးနေသူပေါင်းစုစုပေါင်း9ဦးရှိနေပြီလို့ရက်တပ်ဖွဲ့တာဝန်ရှိသူတဦးကအတည်ပြုပါတယ်။စစ်ဆေးနေပေမဲ့လက်သက်တရားခံဘသူပဲဝါဆိုတာကိုတော့အတိအကျထုတ်ဖော်ပြောဆိုတာမျိုးမရှိသေးတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မေခကတင်ပြပါမယ်ရှင်
။ရခိုင်ပြည်နယ်စစ်တွေမြို့မှာဖေဖော်ဝါရီ24ရက်နေ့မနက်ပိုင်းကဘုံပေါက်ကွဲမှု3ခုဖြစ်ခဲ့ပြီးမပေါက်သေးတဲ့ဘုံ3လုံးကိုလည်းတွေ့ရှိခဲ့ကြရပါတယ်။ပေါက်ကွဲမှု3ခုစလုံးကမနက်ပိုင်းမှာဖြစ်ပွားခဲ့တာဖြစ်ပြီးပေါက်ကွဲမှုတစ်ခုကတော့ရခိုင်ပြည်နယ်အစိုးရအတွင်းရေးမှူးဦးတင်မောင်ဆွေရဲ့အိမ်နောက်ဖေးမှာဖြစ်ပွားခဲ့တာဖြစ်တယ်လို့ဆိုပါတယ်။တခြားပေါက်ကွဲမှုနှစ်ခုကတော့ပြည်နယ်တရားရုံးအနီးနဲ့မြေစည်းရုံးတွေအနီးမှာဖြစ်ပွားခဲ့တာပါ။ဒီအတွက်တန်တရားရှိသူတွေကိုခေါ်ယူစစ်ဆေးတာမှာဒီကနေ့နောက်ဆုံးသိရတာကတော့တန်တရားရှိသူ9ဦးကိုခေါ်စစ်နေတယ်လို့ပြည်내ရဲတပ်ဖွဲ့ရဲမှူးကြီးအောင်မြတ်မိုးကအခုလိုအတည်ပြုပြောကြားခဲ့တာ
ပါ25မှာကျွန်တော်တို့ကမပင်လာတဲ့လူတွေကိုလိုက်လာပြီးတော့ပေါ့ခေါ်ယူပြီးတော့စစ်နေတယ်အဲ့ဒီစစ်သေးသေးပဲရှိနေတယ်ဒီမှာကျွန်တော်ဘယ်လိုမှမပြောနိုင်ဘူးရက်ကတားမှုတွေလေကျွန်တော်တို့ကအရင်ဘုံပေါက်ရမ်းများတွေမိဘူးတဲ့လူတွေပောက်ကွဲမှုနဲ့ထောင်ချဘူးတဲ့လူတွေကြော်ရောရခင်ကြော်ရောတရင်ရှိခဲ့ဘူးတဲ့လူတွေအဲ့ဒါတွေကိုပဲခေါ်ယူနေနေနေရပါအခုက9ယောက်ရှိပါတယ်ဗျာ9ယောက်အဲ့ဒါနာမည်ကတော့ထုတ်ပြောခွင့်မရှိတော့ပါတော့ကျွန်တော်တို့တော့ဘာလို့လုံးနေတိုင်းနေတော့မလို့နော
်ပြီးခဲ့တဲ့ February 25ရက်နေ့မှာတော့ဒီဘုံပေါက်ကွဲမှုနဲ့ပတ်သက်လို့အစိုးရခေါ်ယူစစ်ဆေးတာမှာရခိုင်ပြည်အမျိုးသားကောင်စီ ANC ကအဖွဲ့ဝင်တဦးပါဝင်တယ်လို့ဒေသခံတွေကဆိုပါတယ်ဒါနဲ့ပတ်သက်လို့ရဲမှူးကြီးအောင်မြတ်မိုးကိုမင်းမြန်နာမှာတော့အတိပြုပြောဆိုတာမရှိပဲစစ်ဆေးနေစဲမှုထုတ်ဖော်ပြောဆိုခွင့်ရင်းဆိုင်ခဲ့ပြီးရခိုင်ပြည်အမျိုးသားကောင်စီ ANC အဖွဲ့ဝင်ပါခြင်းရှိမရှိကိုလည်းသူကအခုလိုဖြေသွားပါတယ
်ရှိပါဦးခင်ဗျာရှိပါဦးစစ်ဆေးစဲပဲကျွန်တော်ဘာမှအခုချိန်ကြီးပေါ်ပေါက်ချက်ကိုတော့မပြီးနေဘူးပြောလို့လည်းမရဘူးသူတို့ဒီပြေခံပါလို့လည်းပြောလို့မရဘူးသူကစစ်ဆေးပဲရှိပါပြီ
ဒီဘုံပေါက်ကွဲမှုကြောင့်ရဲတပ်သားတအုပ်အပါဝင်လူ2ဦးဒဏ်ရာရခဲ့တယ်လို့တပ်မတော်ကတရေထုတ်ပြန်ထားပါတယ် ANC အဖွဲ့တာဝန်ရှိသူကိုစုံစမ်းစစ်ဆေးဖို့ခေါ်ယူခဲ့တာနဲ့ပတ်သက်လို့ ANC အဖွဲ့ဘက်ကိုအကြိမ်ကြိမ်တင်းမေးဖို့ခေါ်ခဲ့ပေမဲ့ပြန်လည်ဖြေချခဲ့တာမရှိခဲ့ပါဘူးအစိုးရဘက်ကတော့အခုလူ9ယောက်ကိုစစ်ဆေးဖို့တသက်ခေါ်ယူထားတာဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့ရက်ကခေါ်ယူစစ်ဆေးခံရသူ၄ဦးကတော့ ANC အဖွဲ့ကလူမှုရေးတာဝန်ခံဦးနိုင်စိုးတဲကြောက်ရောင်းဝယ်ရေးလုပ်ကိုင်သူဦးမောင်တန်းရွှေအုတ်ချုပ်ရေးမှူးဟောင်းဦးရွှေထွန်းအောင်နဲ့ဦးမောင်မြင့်ဦးတို့ဖြစ်တယ်လို့ဒေသခံတွေကတော့ဆိုပါတယ်အခုနောက်ထပ်ခေါ်ယူထားတဲ့လူ3ဦးနာမည်ကိုတော့ဒေသခံတွေလည်းမပြောနိုင်သေးပါဘူးလက်ရှိစစ်တွေမြို့ပေါ်လုံခြုံရေးနဲ့ပတ်သက်လို့မြို့မီမြို့ဖတဦးဖြစ်တဲ့ဦးတန်းထွန်းကတော့ VOA ကိုခုလိုပြောဆိုသွားတာပါ
မြို့ပေါ်လုံခြုံရေးကိစ္စပြောမယ်ဆိုရင်တော့ဒီဘုံပေါက်ကွဲတဲ့နေရာကတော့မြို့ပေါ်စုရဲ့မြို့ရဲ့စင်ကြေးဘုံပေါ့နော
်အော်ဟုတ်
မြို့စင်ကြေးဘုံပေါ့လူနေထွက်တဲ့နေရာမဟုတ်ဘူးလူနေကျဲတယ်လေဒါပေမဲ့ဟိုမြို့လူလူအနေနဲ့တော့စိတ်မှုမရှိဘူးလားဆိုတော့မေးတော့လေဒီမျိုးပေါ်မှာဒီလိုပကွက်မှုတစ်ခါမှမဖြစ်တော့လည်းနည်းကျင်တော့စိတ်မှုရှိရတယ်လေလုံခြုံရေးတွေလည်းနည်းနည်းပါးပါးတင်းတင်းကြပ်တော့တွေ့ရတယ်လေသောဇာနီသားတိလိုပ
ါလက်ရှိစစ်တွေမြို့ပေါ်မှာတော့လုံခြုံရေးတင်းကြပ်ထားတယ်လို့ဒေသခံတွေကတော့ဆိုပါတယ်ရှင်